မင်္ဂလာညနေခင်းပါရှင်။ VOA American တိုင်းရဲ့2020ပြည့်နှစ်မလာ၈ရက်တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ 19.25 ရိုးနဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Bamis News ကနေပြီးတော့လည်းအတန်ွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။ကျွန်မခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းဒင်းတွေကိုမမျှသတင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အီလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အစိုးရကအရေးပေါ်မီဒီယာကိုထုတ်ပြန်လိုက်ပြီးအီလီမြောက်ပိုင်းကလူဦးရေ၄ပုံ၃ပုံလောက်ဟာလဲဖိတ်မိနေပါတယ်ဆော်ဒီအာရေဗျာနိုင်ငံမှာတော့အိရှေမင်းသားဒီမိုဟာမက်ဘင်ဆာမန်ကိုမထောက်ခံတာကြောင့်ဒီဆော်ဒီနိုင်ငံရဲ့တော်ဝင်မင်းသားနှစ်ယောက်ကိုဖမ်းဆီးလိုက်ပါတယ်ဒီလိုထိတ်တန်းရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေပိုင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ဒီကနေ့ကြားရောက်တဲ့နိုင်ငံတကာအမျိုးသမီးများနေမှာအမျိုးသမီးတွေအလုံးတန်းတူညီမျှရေးပါဝင်လှုပ်ရှားကြဖို့အတွက်တိုက်တွန်းတောင်းဆိုတာကိုအခုလိုနားဆင်နိုင်ပါတယ
်ဒီနေ့အတွက်ဟို message ကတော့ is for equal ပေါ့နော်အူချင်းဆောင်ရွက်ညီညာမှုအတွက်ဆိုတဲ့အတိုင်းပဲပေါ့တန်းတူညီညာမှုဒီလူပေါင်းလူအဖွဲ့အစည်းဖြစ်လာဖို့အတွက်အမျိုးသမီးတွေရောအမျိုးသားတွေရောပေါ့နော
်ကျားမတန်းတူရေမဟာမိတ်အဖွဲ့ဥက္ကဋ္ဌမတ်မေစပယ်ဖြူရဲ့သဘောထားမှတ်ချက်နဲ့အတူနားဆင်နိုင်ပါတယ်မြစ်တွေချောင်းတွေအကျဉ်းကသဲတွေကိုအလုံးရင်းနဲ့ရောင်းချနေတာကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်စေတဲ့ရိုက်ခတ်သက်ရောက်မှုတွေတခါစပိန်နိုင်ငံကမိသားသမားတွေအတွက်ဘေးကင်းလုံခြုံရေးဗဟိုထိန်းချုပ်ရေးဌာနကစောင့်ကြည့်ပေးနိုင်တဲ့ကိရိယာတစ်မျိုးတည်ထွင်လိုက်တဲ့အကြောင်းတွေနားဆင်ရမှာပါအခုရန်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မမြတ်စီအောင်လို့ပြောပြပါမယ်ရှင
်အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်နေတာကြောင့်အရေးပေါ်မီဒီယာကိုအစိုးရကထုတ်ပြန်လိုက်ပြီးတော့အီတလီနိုင်ငံကလူဦးရေ၄ပုံ၃ပုံလောက်ဟာလဲဒီပိတ်မိနေပါတယ်အီတလီနိုင်ငံဟာတရုတ်နိုင်ငံပြည်ရင်ကပေါ်မှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကြောင့်သေဆုံးသူအများဆုံးရင်ဆိုင်နေရတာဖြစ်ပါတယ်အခုဆိုရင်အီတလီနိုင်ငံမှာတည်ဆုံးတဲ့သူအရေအတွက်ဟာ230ထက်မနည်းရှိလာတာကြောင့်အီတလီအစိုးရကမီလန်မြို့နဲ့လွန်ဘာဒီအရက်ဒေသတွေအပါအဝင်နိုင်ငံမြောက်ပိုင်းကမြို့တွေကိုအဝင်ထွက်တွေပိတ်လိုက်ပါတယ်။ဒါပြင်ဗင်နစ်မြို့အပါအဝင်ပြည်နယ်14ခုကိုလည်းဆိတ်ပစ်လိုက်ပါတယ်။ဒါအီတလီနိုင်ငံအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တည်ဆုံးတာတွေအရှိန်အဟုန်ရော့ကျအောင်လှုပ်ဆောင်တဲ့အနေနဲ့လည်းဒီဒေသကိုခီးသွားလာမှုတွေကိုရှေ့လာဇန်ပိုင်းကစပြီးတော့တင်းတင်းကြပ်ကြပ်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောပါတယ်။ကြားတိုက်ဒီဇက်ယုံတွေရုပ်ရှင်ယုံတွေနဲ့အခြားဖြော်ပြနေရာတွေကိုလည်းပိတ်ပစ်ဖို့အီတလီဆိုရကအမိန့်ထုတ်ထားပါတယ်။ဒါပြင်ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုတွေကိုထိန်းချုပ်အောင်အကူအညီပေးဖို့အတွက်ဒီပင်စင်ယူသွားတဲ့ဆရာဝန်တွေကိုလည်းအလုပ်ပြန်လုပ်ချဖို့အီတလီဆိုရကတောင်းဆိုထားပါတယ်။ချိန်ထဲမှာပဲပိုဟမ်မင်ဂျီဖရန်စစ်ကလည်းဗာတီကန်ကစိန့်ပီတာယဉ်မြေမှာလုံမဲ့ဝတ်ပြုဆုတောင်းပွဲကိုမလုပ်ဘဲအင်တာနက်အွန်လိုင်းကနေ live လွှင့်ပြီးတော့လှုပ်သွားမှာဖြစ်တယ်ဆိုပြီးတော့ဗာတီကန်ဘက်ကပြောထားပါတယ်အခုဆိုရင်ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူအရေအတွက်ဟာတသိန်းကျော်သွားပြီဖြစ်ပြီးတော့တည်ဆုံးသူအရေအတွက်ကတော့3,500ကျော်ရှိသွားပြီဖြစ်ပါတယ်ဒီထဲကအများစုဟာတရုတ်နိုင်ငံကဖြစ်ပါတယ်ချိန်ထဲမှာပဲကမ္ဘောဒီးယားနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူတဦးကိုတွေ့ရှိတယ်လို့ဒီကမ္ဘောဒီးယားကျန်းမာရေးဝန်ကြီးဌာနကမနေ့စနေနေ့မှာထုတ်ပြန်လိုက်ပါတယ်အဲ့လူဟာအသက်38နှစ်အရွယ်အမျိုးသားတူဖြစ်ပြီးတော့ CM Reed မျိုးကဖြစ်တယ်လို့ပြောပါရခင်ဗျာ
တောင်ကိုရီးယားမှာသတင်းတစ်ပတ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့အရေးအတွေ့ကျဆင်းလာတာနဲ့အတူဒီကနေ့မှာလည်းခရီးယန်ဖျားချောင်းတွေကိုပိတ်ထားပြီးတော့လူတွေအွန်လိုင်းကနေဖျားဝတ်ပြုနိုင်မှုစီစဉ်ထားပါတယ်တရုတ်နိုင်ငံပြည်ရင်ဒုတိယအများဆုံးယောဂါပိုးကူးစက်မှုဖြစ်ပွားနေတဲ့တောင်ကိုရီးယားမှာပိုးကူးစက်သူ9,000ကျော်ရှိနေတာပါအရင်နေ့တွေကတရက်ကိုလူ900ကျော်ပိုးကူးစက်တာကနေဒီကနေ့မှာတော့ကူးစက်သူလူနာအသက် 282 ဦးသာရှိတဲ့အတွက်အရေးအတွေ့လျော့ကျလာပါတယ်ဒီကနေ့ထိတည်ဆုံးသူစုစုပေါင်း90လောက်ရှိပြီလို့ကိုရီးယားယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနကပြောပါတယ်။ယောဂါပိုးကူးစက်တဲ့နှုံကျဆင်းမိမဲ့အခြေအနေတွေတိုးတက်ပြီလို့မပြောနိုင်သေးဘူးလို့လည်းယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးဂျန်အွန်ဂျုံကပြောပါတယ်။တောင်ကိုရီးယားမှာအသက်62နှစ်အရွယ်အမျိုးသမီးတဦးစီမှာ February 10ရက်နေ့ကယောဂါလက္ခဏာတွေတွေ့ပြီးတဲ့နောက်ပိုင်းသူပုံမှန်သွားလေးရှိတဲ့ရှင်ဂျုံကြီးဖျားချောင်းတက်သူတွေအကြားမှာယောဂါကူးစက်မှုကစတင်ခဲ့တာဖြစ်ပါတယ်။အခုလိုယောဂါကူးစက်ပြန့်နှံ့နေတဲ့အတွက်နိုင်ငံတော်ဝန်ကျောင်းပိရဲ့ကိုနောက်ထပ်သတင်းသုံးပတ်တွန်းမြင့်ထားသလို K-pop ဖျော်ဖြေပွဲတွေအားကစားပြိုင်ပွဲတွေနဲ့တခြားပွဲတော်တွေကိုလည်းရွှေ့ဆိုင်ဖျက်သိမ်းထားပါတယ
်။ဒီနိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့တခြားပြဿနာတွေနဲ့ပတ်သက်ပြီးတော့ တေဝသမရာရှိကျင့်ဖြင့်ကိုရာထူးကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့တဲ့တေဝနိုင်ငံကဒီတက်သင်ရှားတဲ့တက်ကြွလှူရှားသူတဲ့ဖြစ်ဖြစ်ဥပဒေပညာရှင်နဲ့ဖြစ်တဲ့ဇူရှီယောင်ကိုတေဝအနာပိုင်းဒီကဒီဖန်စီလိုက်ပါတယ်သူယူကိုပြီးခဲ့တဲ့ဖေဖော်ဝါရီ15ရက်နေ့ကတေဝအနာပိုင်းဒီကဖန်စီခဲ့တာဖြစ်ပါတယ်သူကိုနိုင်ငံတော်လုံခြုံရေးကိုထိခိုက်စေမှုနဲ့အနာပိုင်းဒီကရှုဝတ် သူရဲ့မိတ်ဆွေတငယ်ချင်းတွေကဒီကနေ့မှပြောပါတယ်သူဟာဖမ်းဆီးခံထားရခြင်းအတွင်းမှာဒဏ်ရာတွေရထားတယ်ဆိုပြီးတော့ရဲတပ်ဖွဲ့စီကနေမိသားစုကတီးခဲ့ရတဲ့အကြောင်းသူရဲ့မိတ်ဆွေတွေကပြောပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်အတွက်အရေးပေါ်အသုံးပြုနိုင်တဲ့ကာကွယ်ဆေးကိုပထမဆုံးအချိန်ဖြစ်ရှိလာတဲ့မှာစပြီးတော့အသုံးပြုနိုင်မှာဖြစ်တယ်လို့တရုတ်နိုင်ငံကကြေညာလိုက်ပါတယ်။ကမ္ဘာတဝန်းလူပေါင်း 3,500 ကျော်တေဆုံးပြီးတော့တသိန်းကျော်ကူးစက်မှုတွေစခဲ့တဲ့တရုတ်နိုင်ငံမှာကာကွယ်ဆေးထုတ်ဖို့အရှိန်မြင့်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းလည်းတရုတ်နိုင်ငံကထိတ်တန့်ကျမ်းမာရေးအရာရှိတဦးကတောက်ချနေကပြောခဲ့ပါတယ်။အရေးပေါ်အချိန်ဒီမှာလက်တွေ့ဆန်းသပ်မှုအတွက်ဆေးတချို့ကိုဧပြီလလောက်မှာစပြီးတော့အသုံးပြုနိုင်မယ်လို့ခန့်မှန်းထားကြောင်းတရုတ်အမျိုးသားကျန်းမာရေးကော်မရှင်ရဲ့သိပ္ပံနဲ့နည်းပညာဖွံ့ဖြိုးရေးဌာနညွှန်ကြားမှုစံဂျုံဝေကပြောပါတယ်ဈေးထုတ်လုပ်တဲ့လုပ်ငန်းမှာတရုတ်သုတေသနဌာနဒါဇင်နဲ့ချီပါဝင်ပြီးတော့မတူကွဲပြားတဲ့ဈေးမျိုးစားတွေထုတ်လုပ်ဖို့ကြိုးပမ်းနေကြတယ်လို့လည်းပြောပါတယ်အန်နီယေကင်းနီယောထိရောက်တဲ့ဈေးဝါထုတ်လုပ်ဖို့အနည်းဆုံးတစ်နှစ်ကနေတစ်နှစ်ခွဲလောက်အထိအချိန်ယူရတယ်လို့ကြမ်းကျင်သူတွေကလည်းထောက်ပြပြောဆိုပါတယ်တရုတ်နိုင်ငံရဲ့တည်ဆဲဥပဒေတွေအရအန်နီယေရှိပေမဲ့ကုသမှုဟာအကျိုးရှိနိုင်တယ်လို့အမျိုးသားဈေးဝါထုတ်လုပ်ရေးဦးစီးဌာနကယူဆတယ်ဆိုရင်တော့လူလူကျမ်းမာရေးအခြေအနေအရေးပေါ်အခြေအနေမျိုးမှာဆေးဝါးထုတ်လုပ်ခွင့်ပြုထားပါတယ်ရှင
် VOE American Fan ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965လို့ကနေဆက်လက်ပြီးနေပါတယ်ခင်ဗျာ
ဒီရီကနေတင်းငွေနေညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှဘတ်ဖွဲ့ရဲ့ထိတ်တန်းကောင်းဆောင်တို့ဟာပြီးခဲ့တဲ့လကအမေရိကန်ရဲ့အဝေးထိန်း drone နဲ့တိုက်ခိုက်မှုတွင်မှာတေဆုံးသွားပဲရှိတယ်ဆိုပြီးတော့အမေရိကန်စစ်တပ်က VOA ကိုအတည်ပြုပြောကြားလိုက်ပါတယ်ဖေဖော်ဝါရီလ22ရက်နေ့ကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွင်မှာရှဘတ်ထိတ်တန်းကောင်းဆောင်တို့ဖြစ်တဲ့ဘရှီယာမိုဟာမက်မဟာမုဒ်လို့ခေါ်တဲ့ဒီဘရှီယာကိုဂပ်ကတည်ဆုံးသွားတယ်လို့မှတ်ယူရကြောင်းအာဖရိကဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးခရစ်ကန်က VOA ကိုပြောပါတယ်။ဆိုမာလီနိုင်ငံဂျဘာဒေသကဒီစကောင်းမြို့မှာဒီလေကြောင်းတိုက်ခိုက်မှုကိုလုပ်ခဲ့တာဖြစ်ပါတယ်။သူကအယ်ရှဘတ်အဖွဲ့ကတွေ့ကြုံရင်းပြီးတော့တိုက်ခိုက်ရေးကြောင်းရင်းနဲ့ထိတ်တန့်တက်မှုတွေကတယောက်ဖြစ်ပြီးတော့တိတ်မကြသေးခင်ကပဲအယ်ရှဘတ်သဘုံအဖွဲ့ကဒီဂျဘာလို့ခေါ်တဲ့အယ်နူစွာတပ်ဖွဲ့3ခုကိုဦးစီးခဲ့တာဖြစ်ပါတယ်။အခုလိုဘရှီယာကောဂပ်လိုအကြမ်းဖက်သမားတယောက်တည်ဆုံးသွားတာဟာချင်းချောက်မှုတွေကိုဖယ်ရှားလိုက်တာဖြစ်ပြီးတော့အာဖရိကလူမျိုးတွေနဲ့အမေရိကန်တွေအတွက်ပို့ပြီးတော့ပေကင်းလုံခြုံစေပြီးတော့ထိုးတက်မှုတစ်ခုဖြစ်တယ်လို့လည်းဗိုလ်မှူးကြီးကန်းကပြောပါတယ်။ဇန်နဝါရီ5ရက်နေ့ကမန်ဒဘေးဒေသတိုက်ခိုက်မှုကိုကြိုးခိုင်ခဲ့တဲ့ဒီအယ်ရှဘတ်ခေါင်းဆောင်နဲ့သူ့ရဲ့ဇနီးဟာစကောက်တိုက်ခိုက်မှုတွင်မှတည်ဆုံးသွားတယ်လို့အာဖရိကဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ် AFRICOM ကဖေဖော်ဝါရီ25ရက်နေ့ကပြောပါတယ်ဒီတေဆုံးမှုနဲ့ပတ်သက်ပြီးတော့သူစဒီရဲ့အမျိုးတွေကလည်းဒီကိုအတိအပြုပြောကြားထားပါတယ်ခင်ဗျာ
စီးရီးယားနိုင်ငံအနောက်မြောက်ပိုင်းအစ်လစ်ဒေသမှာပြီးခဲ့တဲ့သတင်းဘက်ကစတင်ခဲ့တဲ့အပြစ်ခတ်ရဲဆေးရီးသဘောတူစာချုပ်အရဒေသခံတချို့နေရပ်ကိုပြန်လာနေပါတယ်ဒေသခံတဦးကတော့သူတို့နေအိမ်တွေလုံးဝပျက်စီးသွားပြီးတော့ဘာပစ္စည်းမှပြန်မရဘူးလို့ AP သတင်းကိုပြောပါတယ်ရုရှားအစိုးရကြေညာနောက်ခံပေးထားတဲ့စီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရတပ်တွေစီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာ3လကြာထိုးစစ်ဆင်ခဲ့တာကြောင့်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးတော့လူပေါင်းတသန်းလောက်အိုးအိမ်ဆွန့်ခွာပြီးတော့ထွက်ပြေးနေရပါတယ်အစ်လစ်ဒေသအပြစ်ရဲ့တူရကီနဲ့ရုရှားကြားအရင်ကအကြိမ်ကြိမ်သဘောတူညီမှုရယူခဲ့ပေမဲ့လည်းအောင်မြင်မှုမရခဲ့ပါဘူး။အနောက်ဥရောပကဒုက္ခသည်တွေဝင်ရောက်နိုင်ဖို့တူရကီနယ်စပ်ကိုဖွင့်လှစ်ပေးမယ်လို့တူရကီကကြေညာပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အစ်လစ်ဒေသအထက်အဝေးပြေးလမ်းမကြီးကိုပူးရဲကင်းလှည့်ဖို့တူရကီနဲ့ရုရှားအကြားသဘောတူညီချက်ယူခဲ့ပါတယ်။တူရကီတပ်တွေအနေနဲ့အစ်လစ်ဒေသမှာရယူထားတဲ့အပြစ်ခတ်ရစဲရေးကိုမချိုးဖောက်နိုင်အောင်ဆက်ပြီးတော့ကာကွယ်လှုံ့ဆော်သွားမှာဖြစ်တယ်လို့အပြစ်ခတ်ရစဲရေးသဘောတူပြီးချိန်ကစပြီးတော့ချိုးဖောက်တာမရှိဘူးလို့တူရကီကာကွယ်ရေးဝန်ကြီးအေခါကပြောပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းအရှိန်အဟုန်မြင့်လာနေတဲ့ပဋိပက္ခတွေကိုထိန်းချုပ်ဖို့ဆွေးနွေးခဲ့ပြီးတဲ့နောက်မှာပြီးခဲ့တဲ့ကြာသပတေးကမော်စကိုမြို့မှာအပြစ်ခတ်ရစဲရေးသဘောတူခဲ့တာလည်းဖြစ်ပါတယ်
Saudi Arabia nainge ye Asia menza Mohammed bin Salman go ma thauk khana chaung Saudi nainge ye dawin menza ne yak go phan si lite lo dawin mi da su ne ni sat tu nu u ga di ne ma pyo cha lite bare Saudi biyin ye ni daw sat tu dawin menza Ahmed bin Abdulaziz ne biyin ye tu daw sat tu dawin menza Mohammed bin Nayef tu go Saudi nainge ye di kaung saw mu go so ga de a pyu mu re chaung phan si lite da phit de so bi lo di Saudi ba ga di phan si mu ne pat sat bi ti si tha tu u ga pyo bare ဒီတော်ဝင်မင်းသားနှစ်ပါးစလုံးဟာရင်ကပြည်ထောင်စုဝင်ကိုထမ်းဆောင်ခဲ့ပြီးတော့စော်ရီနိုင်ငံရဲ့လုံခြုံရေးနဲ့ထောက်လှမ်းရေးတွေကိုလည်းကြီးကြပ်ကိုကဲခဲ့တာဖြစ်ပါတယ်။အခုဆိုအလိုဖမ်းဆီးလိုက်တာဟာမျိုးလင့်မထားတဲ့ရုပ်တရက်ဖမ်းဆီးလိုက်တာဖြစ်တယ်လို့လည်းဆိုပါတယ်။အသက် 88နှစ်အရွယ်တော်ဝင်မင်းသားအမတ်ဟာဘီရဲ့ညီတော်ဆက်သူဖြစ်ပြီးတော့စော်ရီနိုင်ငံကိုအုပ်ချုပ်နေတဲ့အောက်ဆက်ဒီမိသားစုရဲ့အကြီးတန်းဖွဲ့ဝင်တဦးလည်းဖြစ်တာကြောင့်ဒါဟာမျိုးလင့်မထားတဲ့ဖမ်းဆီးမှုလို့ဆိုပါတယ်။ဘင်နာရက်ကိုတော့2019ခုနှစ်လယ်ပိုင်းအရှေ့ဆုံးအဖြစ်ကနေဖယ်လိုက်ပြီးကလေးကသူ့ကိုအနီးကပ်စောင့်ကြည့်လာခဲ့တာဖြစ်တယ်လို့တော်ဝင်မိသားစုနဲ့နှီးဆက်သူ
လူခွင့်ရင်စိန်ခေါ်မှုတရားဖြစ်တယ်လို့ကုလသမဂ္ဂအတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကဒီကနေ့နိုင်ငံတကာအမျိုးသမီးနေ့မှာပြောပါတယ်။စာမျက်နှာ150ပါရှိတဲ့အမျိုးသမီးများတန်းတူညီမျှမှုရရေးလုပ်ငန်းစဉ်တွေကိုနိုင်ငံပေါင်း189နိုင်ငံကချမှတ်ကျင့်သုံးနေတာနှစ်ပေါင်း25နှစ်ရှိနေပြီဖြစ်ပေမဲ့တန်းပေါင်းများစွာသောအမျိုးသမီးတွေဟာဆင်းရဲမွဲတေမှုခွဲခြားဆက်ဆံခံရမှုနဲ့အကြမ်းဖက်မှုတွေကိုရင်ဆိုင်နေရဆဲဖြစ်တယ်လို့လည်းကုလသမဂ္ဂကပြောပါတယ်။လွတ်တော်နဲ့အခြားအရေးပါတဲ့နေရာအတော်များများမှာအမျိုးသား80ရာခိုင်နှုန်းနေရာယူထားတယ်လို့15နှစ်အထက်အမျိုးသမီး9ဒိန်းနီးပါးဟာစာပေတင်ကြားခွင့်မရဘူးလို့ကုလသမဂ္ဂစီးရင်တွေကဖော်ပြပါတယ်။အမျိုးသားတွေကပိုတာတဲ့ဥဆောင်မှုကိုပေးနိုင်ကြောင်းကမ္ဘာတဝန်းအမျိုးသားအမျိုးသမီး90ရာခိုင်နှုန်းလောက်ကလက်ခံတဲ့သဘောထားအမြင်တွေရှိနေသေးတယ်လို့လည်းကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ်လူမှုရေးစံနှုန်းအညွန်ကိန်းတွေကဖော်ပြပါတယ်အမေရိကန်ပြည်ထောင်စုမှာတော့အဖွဲ့အစည်းတွေနဲ့ကုမ္ပဏီတွေကအမျိုးသမီးတွေဥဆောင်မှုမှာပို့ပြီးတော့နေရာယူနိုင်ဖို့မူဝါဒတွေချမှတ်ပြီးတော့ဆောင်ရွက်နေပါတယ်ဒီကနေ့တင်းငူနေနေဂျာမန်တန်းတူညီမျှရေးအမျိုးသမီးများနေလှုပ်ရှားမှုအဖြစ်ကမ္ဘာတဝန်းမှာလည်းခြေတက်ပွဲတွေကျင်းပခဲ့ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့မမသတင်းအောင်တို့ပြောပြပေးခဲ့ကြတာပါရှင်အခုနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒီနိုင်ငံတကာအမျိုးသမီးများနေ့ကိုဦးစားပေးပြီးတော့တင်ပြသွားကြပါမယ်ကမ္ဘာတဝန်းကအမျိုးသမီးတွေအားလုံးတန်းတူညီမျှမှုရှိရေးအားလုံးဝိုင်းဝန်းပါဝင်လှုပ်ရှားကြဖို့ဒီကနေ့မတ်လ၈ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်နိုင်ငံတကာမှာရောမြန်မာနိုင်ငံမှာပါအမျိုးသမီးတွေအတွက်တန်းတူညီမျှအခွင့်အရေးရရှိရေးဘလို့စိန်ခေါ်မှုတွေနဲ့ကြုံနေရပါသလဲအမျိုးသမီးအခွင့်အရေးတန်းတူရဖို့ဘလို့စူးစမ်းနေကြပါသလဲသက်ဆိုင်တဲ့တာဝန်ရှိသူတွေဘက်ကရောဘလို့ဆောင်ရွက်ပေးတင်ပါသလဲဆိုတာကိုကန္တာအသီးသီးကနေမြမအမျိုးသမီးတန်းတူရေးလှုပ်ရှားနေသူအမျိုးသမီးတွေရဲ့အမြင်ကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင
်ဒီကနေ့မတ်လ၈ရက်နေ့တနင်္ဂနွေနေ့မှာကြာရောက်တဲ့ International Women Day နိုင်ငံတကာအမျိုးသမီးများနေ့မှာတော့ကမ္ဘာတဝန်းကအမျိုးသမီးတဦးချင်းစီတိုင်းမှာညီမျှတဲ့ဒန်းတူအခွင့်အရေးရဖို့အမျိုးသမီးခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။ကြားမဒန်းတူညီမျှရေးနဲ့အမျိုးသမီးစွမ်းဆောင်ရည်မြင့်တရေးအတွက်ကုလသမဂ္ဂကနေ2010ခုနှစ်မှာတည်ထောင်ခဲ့တဲ့ကုလသမဂ္ဂလက်အောက်ခံ UN Women ရဲ့ဒီနှစ်2020ပြည့်နှစ်နိုင်ငံတကာအမျိုးသမီးများနေ့ရဲ့အဓိကဆောင်မုတ်ကလည်းI am Generation Equality Realizing Women Rights ဆိုတဲ့အမျိုးသမီးတွေအတွက်မျိုးဆက်တန်းတူမှုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနရဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုသူတို့ရဲ့ရဲရင်မှုခေါင်းဆောင်မှုနဲ့စိတ်ဓာတ်တန့်ခိုင်မှုတွေအတွက်အလေးထားဂုဏ်ပြုပေးအပ်တဲ့အမျိုးသမီးတတိရှင်ဆုရှင်နောက်ငင်းညာရေးအတွက်ကြားမတန်းတူညီညာရေးမဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကချင်အမျိုးသမီးမမေစပယ်ဖြူကတော့ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးများတန်းတူအခွင့်အရေးရရှိဖို့လူပေါင်အဖွဲ့အစည်းကဝိုင်းဝန်းဆောင်ရွက်ပေးပါလို့တောင်းဆိုလိုက်ပါတယ
်ဒီနေ့အတွက်ဟိုမက်ဆေ့ချ်ကတော့ if for equal ပေါ့နော်အူးချင်းဆောင်ရွက်ညီညာမှုအတွက်ဆိုတဲ့အတိုင်းပဲပေါ့တန်းတူညီညာမှုရှိတဲ့လူပေါင်လူအဖွဲ့အစည်းဖြစ်လာဖို့အတွက်အမျိုးသမီးတွေရောအမျိုးသားတွေရောပေါ့နော်ဒီလူအဖွဲ့အစည်းမှာရှိကြတဲ့သူတွေတူးချင်းတူးချင်းကအတူတကွလက်တွဲဆောင်ရွက်သွားရမှာဖြစ်ပါတယ်လို့ Gender Equality ဆိုတာအမျိုးသမီးတွေနဲ့ပဲသက်ဆိုင်တဲ့ကိစ္စမဟုတ်ပါဘူးပေါ့နော် Gender Equal ဖြစ်တဲ့ Society ပေါ့ကျွန်တော်တို့တန်းတူညီမျှမှုရှိတဲ့လူအဖွဲ့အစည်းရတာစင်ကြိုးတိုးတက်မှာရေချေငင်းချမ်းမှာဖြစ်ပါတယ်ဒါက ပါကြောင့်တာဝန်ရှိတဲ့သူတွေမူဝါဒတွေဥပဒေတွေကိုရေးဆွဲနိုင်တဲ့သူတွေအနေနဲ့စံတူညီညာမှုရှိတဲ့လူပေါင်းလူဖွဲ့စည်းတစ်ခုဖြစ်လာဖို့အတွက်ဥပဒေတွေမူဝါဒတွေကိုပြင်ဆင်သတ်မှတ်ချမှတ်ပြီးဖို့အတွက်လိုပါတယ်။ဒါကြောင့်ဒါ Equal ဖြစ်တဲ့လူဖွဲ့စည်းဖြစ်မှာပဲကျွန်တော်တို့ရဲ့နိုင်ငံဟာစံတူတို့တက်မယ်ဒီစီနိုင်ငံတရားမယ်ဖြစ်ပါတယ်။နိုင်ငံတကာအမျိုးသမီးများနေ့ Each for Equal
တန်းတို့အခွင့်အရေးဦးစားပေးလှုပ်ရှားမှုမှာပါဝင်လှုပ်ရှားနေတဲ့ရခိုင်မျိုးသမီးလွတ်တော်ကိုယ်စားလှယ်မှတ်ထုတ်မိကလည်းရခိုင်ပြည်နယ်ပါဝင်တိုင်းရင်းဒေသတွေမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်တပ်အတွက်အသက်ပေးခံစားနေကြရတဲ့အမျိုးသမီးတွေလုံခြုံမှုရှိအောင်အပြည့်အဝကာကွယ်ပေးပါလို့သက်ဆိုင်သူတွေကိုတောင်းဆိုပါတယ်။အကွာအမျိုးသမီးများနဲ့ဒီကနေ့ညီညာမှုကြိုးပမ်းနေကြသလိုပဲရခိုင်
ဒီနေ့ကျွန်တော်တို့ရဲ့မြန်မာနိုင်ငံမှာဒါရှိအဆောင်ရွက်ဆိုရေးတိတိတွေကနေလို့
ကျွန်မမနေမှာလက်ရှိဆောင်ရွက်ဖို့ရည်တည်တော်နေတယ်ဆိုတာတုံ့ပြန်ပါတယ်။နိုင်ငံရေးလောကငြိမ်းချမ်းရေးလှုပ်ရှားမှုတွေနဲ့လုပ်ငန်းခွင်တွေမှာကြားနယ်မှာအရေးအချင်းချင်းတူတယ်ဆိုရင်အမျိုးသမီးတွေကိုဒန်းတူအခွင့်အရေးပေးပါလို့မွန်ပြည်နယ်လွှတ်တော်ကအမျိုးသမီးနဲ့ကလေးငယ်ဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌဒေါက်ခိုင်ခိုင်လက်ကလည်းနိုင်ငံတကာအမျိုးသမီးများနေမှာတောင်းဆိုပါတယ်။ အများကြီးပေါ့နော်။တန်းသူကြီးများကျဲဆိုတဲ့ဟာကိုလူသားတွေပဲ human being ပေါ့နော်။ gender ပေါ်မှာခြေပခံပဲနဲ့အကြာမင်းမှတန်းသူအခွင့်ရရဖို့ဥပမာဆိုလို့ရှိရင်ပညာရေးကျန်းသူပဲအာလောက်ကနိုင်တဲ့အခေါင်းဆောင်နိုင်မှုရှိသေးတယ်သူလည်းဥပဆောင်နိုင်မှုရှိသေးတယ်သူလည်းဆိုတော့မျိုးသမီးတွေကတော့နေရာပေးတဲ့လေလို့တော့ကြွားမြင်ပါတယ်
ဒီကနေ့ကြာရောက်တဲ့နိုင်ငံတကာမျိုးသမီးများနေ့အထိမ်းအမှတ်ဖြစ်နေမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကနေသူတို့မျိုးသမီးဖြစ်ရတာဘာကြောင့်ဂုဏ်ယူပါသလဲဆိုတဲ့အမျိုးသမီးတွေအတန်ဖြစ်နေမတ်မေရမုံမြင့်နဲ့မတ်စင်မာချိုတို့ရဲ့ရင်းဖွင့်တာကိုအခုလိုထုတ်လွှင့်ပါတယ်
အမျိုးသမီးတွေကအမျိုးသားတွေနဲ့မတူဘူးအမျိုးသမီးတွေကအမျိုးသားတွေအော်အမ်ကိစ္စတွေကိုလည်းစီမံခန့်ခေါ်လို့နိုင်တယ်ငွေကြေးကိစ္စတွေကိုလည်းစီမံခန့်ခေါ်လို့နိုင်တယ်ပြီးတော့အမျိုးသားတွေမလုံနိုင်တဲ့တချို့အရာတွေကိုလည်းလုံလို့နိုင်တယ်အဲဒါကြောင့်အမျိုးသမီးဖြစ်ရတာကောင်းတယ
်အခုခေတ်မှာနိုင်ငံကအမျိုးသမီးတွေကနိုင်ငံကောင်းဆောင်အများကြီးရှိတယ်ဒီရကြလေးတွေရကြလေးတွေနေ့ရက်ပေါင်းတန်ပြီးလုံလုံနိုင်အဲဒါကြောင့်အမျိုးသမီးဖြစ်ရတာကောင်းတယ်
သမီးတို့ပတ်ဝန်းကျင်မှာရောတခြားပတ်ဝန်းကျင်မှာရောအမျိုးသမီးအများစုဟာအဲ့ဒီအကြံဖတ်မှုကိုခံစားနေရတယ်အဲ့ဒီအဲ့ဒီအကြံဖတ်မှုပပြဖို့အတွက်အပြည်ပြည်ဆိုင်ရာအမျိုးသမီးနေကရည်တည်တယ်
2020ပြည်နှစ်ဒီကနေ့မတ်လ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာတော့အမျိုးသမီးတန်းလူညီများအခွင့်အရေးရရှိရေးလူမျိုးဘာသာမရွေးကြားမလင်းလူချစ်သူအသက်အရွယ်မရွေးလူပေါင်းလူဖွဲ့စည်းပေါင်းစုံကနေအားလုံးပါဝင်တောင်းဆိုလှုပ်ရှားကြဖို့ကမ္ဘာတဝန်းကအမျိုးသမီးရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်ရှင
်မဆုမွန်စူဖီတင်ပြခဲ့တာပါရှင်ခုသဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းလွှာကိုအလှည့်ပေးကြပါတယ်သဘာဝရင်းမြစ်တွေဖြစ်တဲ့လေနဲ့ရေပြီးရင်လူတွေအများဆုံးသုံးတာသဲမြေတွေပါလမ်းတွေတံတားတွေလူနေအဆောက်အဦတွေနဲ့ကားမှန်တွေကိုကားမှန်တွေကနေပြီးတော့ဒီမိုဘိုင်းတယ်လီဖုန်းထုတ်တာအထိလူသုံးကုန်ပစ္စည်းမျိုးစုံမှာသဲကိုမဖြစ်မနေထည့်သွင်းအသုံးပြုရတာပါမြို့ရဖွံ့ဖြိုးတိုးတက်ရေးနဲ့အခြေခံဆောက်အုပ်တွေတည်ဆောက်ရမှာလဲသဲဟာမဖြစ်မနေသုံးကြရတာဖြစ်ပါတယ်ကမ္ဘာလူဦးရေတိုးတက်လာပြီးမြို့ပြတွေချဲ့ထွင်လာတာနဲ့အမျှဝဲလိုအားများလာတဲ့သဘာဝရင်းမြစ်ဖြစ်တဲ့သဲကိုမစင်မချင်းထုတ်ယူနေတဲ့အတွက်သဘာဝပတ်ဝန်းကျင်နဲ့လူမှုဘဝတွေပေါ်မှာဘလို့အကျိုးသက်ရောက်မှုတွေရှိနေပါသလဲအပြည့်စုံကိုနန်းလောင်ကတင်ပြထားပါတယ်ရှင်
ဥရုယာတီပြောင်းလဲစေတဲ့ဖန်လုံအိမ်တက်ငွေထုတ်လို့မကြောင်းကဘာဝင်ယုံဆွန်ကရေခဲတောင်တွေအေးပြောပြီးပင်လယ်ရေတွေမြင့်တက်လာတဲ့အတွက်ကဘာသဝန်းကတဲတောင်တွေရေတိုက်စားပြီးတော့တဖြည်းဖြည်းပြောက်ကွယ်လာနေပါတယ်။ဒီနှုံအတိုင်းဆက်သွားနေမယ်ဆိုရင်တော့ဒီရာစုနှစ်အကုန်မှာကဘာဘော်ကတဲတောင်မြင့်တဝဲလောက်ပြောက်ကွယ်သွားလိမ့်မယ်လို့ Nature Climate Change နောက်ဆုံးလေ့လာမှုမှာဖော်ပြထားပါတယ်။ကဘာကံယူရန်တွေရဲ့သုံးပုံတစ်ပုံဟာတဲတောင်ကန်ဆက်တွေဖြစ်ပြီးအဲ့ဒီနေရာအတော်များများကတော့ကဘာလက်ခီးတဲ့တွေအတွက်အပန်းဖြေစခန်းတွေ၊ဟိုတယ်တွေ၊စက်ရုံအလုပ်ရုံတွေ၊မြို့ရွာတွေနဲ့စိုက်ပျိုးမြေတွေကနေရာယူထားတာပါ။ပင်လယ်ရေမြင့်တက်ပြီးတော့ရေတိုက်စားမှုတန်းကိုလက်တွေ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမွန်ပြည်နယ်တံလွင်မြစ်ကမ်းဘေးကလယ်မြေ24အေကာပိုင်ဆိုင်ခဲ့မှုတဲ့ဦးတန်းစိုးကတော့စူပိုင်လယ်မြေနေရာဟောင်းတွေကိုဆက်လီစီပြီးတော့ပြုလုပ်လိုက်ကြပါရစေ။ဒီ
မှာရဲ့လယ်မြေတွေပဲပေါ့။စပြိုလို့ဆိုရင်ဒီလိုမျိုးနည်းနည်းလေးလို့ပြီးပြီးပြောပါတော့ နော်ဟိုအရင်ရောဟိုကလည်းအပွင့်လိုက်အပွင့်လိုက်ပြည်လို့ပြတ်ကြရတော့
ဒီသားခံတခြားလက်သမားတူကလည်းသူ့ပိုင်မြေအေက15အေကစလုံးရေးတိုက်စားလိုက်ထဲပါသွားတယ်လို့ပြောပါတယ်တဲတွေထုတ်ယူသုံးဆွဲတာကြောင့်လဲကဘာတဝန်းကနှုတ်နယ်တဲ့ဇီဝကရစနစ်တွေပြောင်းလဲလာရတယ်လို့ရေးတိုက်စားပြီးတော့မြေကန်ဒီကကဘာပြူရာတွေရေကြီးရေရှမ်းနာတွေနဲ့ရေခမ်းနာတွေဖြစ်များလာတယ်လို့လဲကုလသမဂ္ဂသဘာဝပတ်ဝန်းကျင် Agency UNEPA 2019ခုနှစ်ထုတ်စီရင်ခန်းစာမှာဖော်ပြထားပါတယ်အခုလိုသဲတွေဆုံးရှုံးနေရတဲ့ဖြစ်ဟာတဘာဝပဝန်းရှင်နဲ့ပတ်သက်လို့27ရာစုမှာရင်ဆိုင်နေရတဲ့အထူးကစင်ကုန်ချက်ကြီးတစ်ခုဖြစ်တယ်လို့လည်း UNEP ကပြောပါတယ်။ဩစတြေးလျလိုရေပလဲဝိုင်းနေတဲ့နိုင်ငံမှာတော့ရေတိုက်စားလို့ပါသွားတဲ့ကမ်းခြေကသဲတွေအတွက်စွန့်ပစ်ဖန်ပလင်းတွေဖန်ထဲတွေကိုအမှုန့်ချိတ်ပြီးတော့အစာထိုးနေရတယ်လို့အမေရိကန်ပြည်ထောင်စုမှဆိုရင်လည်းဆက်လုပ်ရေးလုပ်ငန်းတွေမှာသဲအစာထိုးအဖြစ်စွန့်ပစ်ဖန်ပလင်းတွေကိုချိတ်ပြီးတော့ရောင်းတော့အသုံးပြုနေကြရတာပါ။စင်ကာပူနိုင်ငံကဆောက်လုပ်ရေးလုပ်ငန်းတွေမှာတုံးဖို့ချောင်းဆောင်အနည်းကမြစ်ကြမ်းပြင်သဲတွေကိုလှပီးဆုပ်နေကြတာကြောင့်ကဘာတွေပြိုလာတယ်လို့လည်းဒေသခံတွေကပြောပါတယ်။မြန်မာအစိုးရနဲ့သဲထုတ်ယူတဲ့ကုမ္ပဏီတွေကတော့အတိပြောဆိုချက်တွေကိုညှင်းဆို့ထားတာပါ။ဒေသခံတောင်သူဦးမြင့်ဆန်ကလည်းအခုလိုပြောပါတယ်
။ဟိုးမှမြင်နေရတာလေ။သဲဆုပ်တဲ့သင်္ဘောပေါ့။အနာသွားရင်တော့အကြီးကြီးပဲ။ကျွန်တော်တို့လည်းတော်တော်လေးလုံးအလှမ်းပေးတော့ပေါ့။သူကနေပကြရင်မှဘာမှမလုပ်ဘူးကြောက်ပါပြီးတော့သူမြင်တာ။ဟိုနေပကြလို့ရှိရင်ကြောက်ပပနေတာမိုးချက်လို့ရှိရင်လာပြီးတော့အဲ့ဒီလယ်မြေတနာကမြစ်ကြောင်းလေးမှာသူကသဲလဲကြောက်တယ
်ကျွန်တော်တို့လယ်တွေဟိုးလှေရေပြင်ကလှေတော့လှေအဝေးတော့ရှိတယ်ပေါ့နော်စီလဲဆိုတာတဲသိမောလာပြီးတော့တဖြည်းဖြည်းနဲ့ပြူကြပြူကြကုန်သွားအခုဆိုရေပြင်မဲ့ရှိတော့တာပေါ့အဲအခု
ဆောက်လို့ရေးပါအများဆုံးအသုံးပြုကြတဲ့မြစ်ချမ်းမြေကတဲမြေတွေထိုးယူမှုကြောင့်တဘာဝပဝန်ချင်းပေါ်ထိခိုက်တယ်ဆိုပြီးမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကစင်ကာပူနိုင်ငံနဲ့တဲအယောင်ဝယ်ကိစ္စကိုရပ်ပစ်ခဲ့တာပါအင်ဒိုနီးရှားကတော့သဲတင်ပုံမှုကို2009ခုနှစ်မှာရပ်ဆိုင်ဖြစ်ခဲ့တဲ့အတွက်စင်ကာပူရဲ့ဆောက်လုပ်ရေးတွေရပ်လုံနေဖြစ်ခဲ့ရပါတယ်။ကမ္ဘောဒီးယားကလည်း2019ခုနှစ်မှာပဲသဲအယောင်ဝယ်ရပ်ပစ်လိုက်တာပါ။ဒါကြောင့်လဲမြန်မာနိုင်ငံကသဲတွေဝယ်ယူဖို့စင်ကာပူကမျက်စိကျလာတာလို့လည်းသုံးသပ်မှုတွေရှိပါတယ်။ကမ္ဘာတစ်ဝှမ်းလူဦးရေတိုးလာနေပြီးတော့လူနေမှုပုံစံပြောင်းလဲလာတဲ့အတွက်လာမယ့်ဆယ်စုနှစ်အတွင်းသဲဝယ်လူအားတွေ20လောက်တက်လာလိမ့်မယ်လို့လည်း OECD လို့ခေါ်တဲ့အမေရိကန်အခြေစိုက်စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကပြောဆိုထားတာပါ။ကြောက်တွေတဲရနေရာမှာပလတ်စတစ်တွေနဲ့အစားထိုးပြီးဆောက်လုပ်ရေးလုပ်လို့မရဘူးလို့လဲ OCE တွေကထောက်ပြပါတယ်။ကုလသမဂ္ဂရဲ့ကိန်းဂဏန်းတွေအရ2018ခုနှစ်မှာမြန်မာနိုင်ငံကနေစင်ကာပူကိုဒေါ်လာ6တန်းကျော်တန်ဖိုးရှိတဲ့တဲတန်ချိန်တန်တန်၄ပါတင်ပို့ခဲ့တာပါ။မလေးရှားကစင်ကာပူနိုင်ငံကိုတဲတင်ပို့မှုတားမြစ်လိုက်တဲ့အတွက်မြန်မာတဲဝဲလို့အားတက်လာလိမ့်မယ်လို့လဲမြန်မာစစ်ကမ်းတာဝန်ရှိသူတွေကခန့်မှန်းနေပါတယ်။စင်ကာပူနိုင်ငံမှာမှတ်ပုံတင်ထားတဲ့ Starhead Asia Pacific Limited ပိုင်းသင်္ဘောတွေကချောင်းဆောင်မှာ2013ခုနှစ်ကလေးကတဲတွေဆုပ်ယူလာတာလို့လဲချောင်းဆောင်လွတ်တော်မှဒေါ်ကြည်ကြီးများကပြောပါတယ်။ဒေသခံလင်းသမားတွေမြေယာဆုံရှုံနေရတဲ့အပေါ်မှာလဲသူကအဆိုရင်နေတာပါ
။သူတို့အတွက်တော့အစားထိုးတဲ့ပုံစံမျိုးလေးတွေလုပ်ပေးမှပဲအဆင်ပြေမယ်လို့ထင်ပါတယ်။ဒါပေမဲ့ဟိုကျမတို့ကလည်းကိုစလေဆိုတော့ကျမတို့ကလည်းဘောပဲနဲ့ဆာရွက်ပဲရှိတာလေ။အဲ့ဒါမလား။ကျမတို့ကပြည်သူ့တန်ကိုအော်ပေးုံပဲရမှာ။လုပ်ပေးရမှာကအစိုးရတာဝန်ဆိုတော့ဒီလေသမားတွေအတွက်တော့ကျမတို့တော်တော်လေးကိုယဉ်လေးမိပါတယ်။
2018နဲ့2019ခုနှစ်ထဲမှာချောင်းဆောင်ကနေတဲတန်ချင်းသသိန်းခွဲလောက်ထုတ်ယူခဲ့တယ်လို့လဲဒေါ်ကြည်ကြီးမြတ်ကခန့်မှန်းပါတယ် Starhead Asia Pacific Limited ပိုင်းသင်္ဘောတွေကဒေသနာရအစိုးရလိုင်စင်တွေနဲ့တဲတွေစုံနေတာဖြစ်ပါတယ်မြန်မာအစိုးရကတော့တောင်သူဆက်တွေနဲ့တဲတွေထုတ်ယူနေတာဟာတဘာဝပတ်ဝန်းကျင်အပေါ်ထိခိုက်မှုသိမ့်ရှိတယ်လို့ပဲတောင်ထုံးပြီးတော့မြစ်တွေတိမ်ကောလာတဲ့အတွက်ရေလမ်းရှင်းမဖို့တောင်လိုအပ်နေတယ်ဆိုပြီးတော့ပြောဆိုထားတာပါကမ္ဘာတဝန်းနှစ်စဉ်ထုတ်ယူနေတဲ့သဲတန်ချိန်28ဘီလျံဝန်းကျင်ရှိတယ်လို့ OECD ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းတကယ်တမ်းသဲထုတ်ယူမှုကတိထက်မကများနိုင်ပါသေးတယ်။ကွန်ကရစ်ဆောက်လုပ်ရေးအတွက်ပြည်လမြေတံမှာသဲဆယ်တန်အသုံးပြုရတယ်လို့ကုလသမဂ္ဂကလေ့လာထုတ်ရှိထားတာပါ။အမေရိကန်ဘူမိဗေဒစစ်တမ်းအရတကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်နှစ်စဉ်ပြည်လမြေတန်ချိန်4.1ဘီလျံထုတ်လုပ်နေတာဖြစ်တဲ့အတွက်ဒီနှုန်းနဲ့ဆိုရင်တော့ကမ္ဘာတဝန်းနှစ်စဉ်သဲတန်ချိန်40ဘီလျံထက်မနည်းဆောက်လုပ်ရေးတွေမှာအသုံးပြုနေကြတဲ့သဘောလည်းဖြစ်ပါလိမ့်ရှင်။
နန်းလောင်ပြောပြခဲ့တာပါရှင်အခုစပိန်မိသားသမားတွေဘေကင်းလုံခြုံရေးဘက်ကိုကြည့်ကြရအောင်ပါတော်မီလောင်နာတွေနဲ့မြို့ပြအဆောက်အုံတွေမှာလောင်တဲ့မီးတွေကိုညှိတက်ရတဲ့မိသားသမားတွေအတွက်ဘလို့ပဲအကာအကွယ်တွေဝတ်ဆင်ထားတဲ့ဆိုပေမဲ့အန်ဒီယဆိုတာကအတိုင်းအတာတစ်ခုထိရှိတတ်ပါတယ်စပိန်နိုင်ငံမှာတော့ဒီမိသားသမားတွေရဲ့ကျန်းမာရေးအခြေအနေကိုဗဟုအမိန့်ပေးထိန်းချုပ်တဲ့နေရာကနေစောင့်ကြည့်နိုင်အောင်ကြိယာတစ်ခုကိုတီထွင်လိုက်တဲ့အကြောင်းRS RS ပါစာဒီသတင်းပေးပို့ထားတာကိုကိုငင်းချန်ကပြောပြမှာပါရှင
်။ဒေါ်မီတကယ်လောင်နေတာပဲဖြစ်ဖြစ်အခုလိုမီးထိန်ချုပ်ရေးအတွက်မီးရှို့နေတာပဲဖြစ်ဖြစ်မိသက်သမားတွေအတွက်ကတော့အန္တရာယ်ရှိပါတယ်။အရင်တုန်းကတော့အခုလိုမီးတောက်တွေအနားမှာအလုံးလုံးတဲ့သူတို့အတွက်စံမာရေးကိုထိခိုက်လာနိုင်တဲ့အခြေအနေမှာသူတို့ကိုဆွဲထုတ်ဖို့အတွက်အမှန်တကယ်နီးလမ်းမရှိခဲ့ပါဘူး။ဒါကိုပြောင်းလဲဖို့အတွက်လူလုံးညာရေး Artificial Intelligence စနစ်တစ်ခုကို 地村给阿来讲，伊在他妈那片地村都得乌来片的。ကျွန်တော်ဆက်ဆံမစမ်းတော့ပွင့်တဲ့ကဲကျွန်တော်ဟာစိတ်သိပစ္စည်းတွေနဲ့ရင်ဆိုင်နေရတာကိုပိုသတိထားမိပြီးတော့ဒါတွေကိုခွဲခြားနိုင်မှုလိုပါတယ်တနည်းပြောရင်တော့မိဂိုငွေရဲ့သက်သီးမှုနဲ့ကာဗွန်မိုနောက်ဆိုက်အငွေတွေကြောင့်ကျွန်တော်တို့ခန္ဓာကိုယ်ကိုဘယ်လိုသက်ရောက်မလဲဆိုတာနားလည်ဖို့လိုပါတယ်အဲ့ဒီအတွက်ပရိုမီသီယိုဆိုတဲ့စပိန်စူးဦးတီထွင်တဲ့လုပ်ငန်းတစ်ခုကဒါကိုသိနိ software yita du salon belero ga
final lo que vamos a ver en prometeo es en
tomaru main pe tinchu yi center ma mi ya ga ro mi tat tama tu jin si ye chi ni ne tu jin si jong wa de pa win chin chi ni re ko a sein a ni ne a wa yaung ni ne a che pe ni ya ko mi ya ba de
dilo san tat mu re ne pisi kriya le thon nai mo twa prometeo a phwe ha 2019 ku ne ma ibm company ye Call for code di twin hoop ya bwema anayabi, dollar nothing yashi getaba. IBM company ga, software engineer Daniel Krugga.
Their team of five individuals included not only a fire.
Rugayo Purema, Tommy Ninta de Jongo did a meet at the Malay Pawander, Bari Ludres Ragule Dibari. Now be sure do not do the old barade, Sabinangama, Tommy Ninta Dama, Jongare Kateru and Alibari. Nibina Dungeon do only barade to get at another pale.
IBM company ga call for code a season ha ma hne twin dollar tan 33 me prahita a season de khu phit par de lu 9 yaw pa win ne prometeo a phwe ha naingan maung 165 naingan ga pyan mwe win ni go anan ya ga da ba thuru ti twin tha de pisi le re go she dan ma mi hnein tat ni de mi tat tama re ye chan ma yi a twat a thong pyu nai me lo myo lin ni ba de khmyar
ကိုငင်းချမ်းပြပြခဲ့တာပါရှင်နောက်နှစ်လကြာမှာထုတ်လွှင့်မယ်ညပိုင်းအစည်းအဝေးတွေမှာတော့မဒီမိုကရေစီအရေးဆွေးနွေးခံသတင်းပြည်တွင်းသတင်းတုံ့တက်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစည်းအဝေးနားဆင်ကြရဖို့ရှိပါတယ်ရှင်အခုတနင်္ဂနွေနေ့ညနေခင်းထိပ်တိုက်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါမယ်ရှင်
ဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေတာကြောင့်အရေးပေါ်အမိန့်တရက်ကိုထုတ်ပြန်လိုက်ပြီးဒီနိုင်ငံကမြောက်ပိုင်းကမြို့တွေကိုလည်းအဝင်ထွက်တွေပိတ်လိုက်တဲ့အတွက်ဒီနိုင်ငံဒီမြောက်ပိုင်းမှာရှိတဲ့လူဦးရေ၄ဘုံ၃ဘုံလောက်ဟာပိတ်မိနေပါတယ်ဒီနိုင်ငံဟာတရုတ်နိုင်ငံပြည်ကဘာမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကြောင့်သေဆုံးသူအများဆုံးလည်းဖ ဆိုရကမီလန်မြို့နဲ့လမ်ဘာဒီအရက်ဒေသတွေပါဝဲနောက်ပိုင်းကမြောက်ပိုင်းကမြို့တွေကိုအဝင်ထွက်တွေပိတ်ပစ်လိုက်တာဖြစ်ပါတယ်ကိုရီးယားနိုင်ငံမှာတော့တောင်ကိုရီးယားနိုင်ငံမှာတော့သတင်းပတ်တွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရေအတွက်ကြာဆင်းလာတဲ့တူဒီကနေ့မှဆိုရင်လည်းခရီးရန်ဖျားเจ้าတွေကိုပိတ်ထားပြီးလူတွေကိုလည်းonline ကနေဖျားဝဲပြုဖို့အတွက်စီစဉ်ပေးထားပါတယ်တရုတ်နိုင်ငံပြီးရင်ဒုတိယအများဆုံးရောဂါပိုးကူးစက်မှုတွေဖြစ်ပေါ်နေတဲ့တောင်ကိုရီးယားမှာပိုးကူးစက်သူဟာ 9,000 ကျော်ရှိနေတာပါအရင်နေ့တွေကတရက်ကိုလူ900ကျော်ပိုးကူးစက်နေတာကနေဒီကနေ့မှာကူးစက်တဲ့လူနာအသက်282ဦးသာရှိတဲ့အတွက်အရေးအတွက်ရောကြလာတာဖြစ်ပါတယ်ဒီကနေ့အထိတော့သေဆုံးသူစုစုပေါင်းဟာ50လောက်ရှိတယ်လို့တောင်ကိုရီးယားရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနကပြောပါရဲကိုရိုနာဗိုင်းရပ်စ်အတွက်အရေးပေါ်အသုံးပြုနိုင်မဲ့ကာကွယ်ဆေးကိုပထမဆုံးအကြိမ်ဖြစ်တဲ့ရှီလာထဲမှာစတင်အသုံးပြုနိုင်ရင်တော့မှဖြစ်တယ်ဆိုပြီးတော့တရုတ်နိုင်ငံကကြီးညာပါတယ်ကမ္ဘာတော်မှာလူပေါင်း305ကျော်တည်ဆုံပြီးတော့3000ကျော်ကူးစက်မှုတွေစတင်ခဲ့တဲ့တရုတ်နိုင်ငံမှာကာကွယ်ဆေးထုတ်လုပ်ဖို့အတွက်အစီအဟုံမြင့်ဆောင်ရွက်နေတာဖြစ်တယ်လို့တရုတ်ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကတောက်ကြနေတာပြောပါရဲခဗျာ
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးခဲ့တာပါရှင်။အခုညနေစီစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျိုနာကမင်းဖြစ်ပါတယ်။အခုလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်မဲ့ VOA TV Magazine စီစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington.